အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာဘူဥက္ကဋ္ဌဟောင်းမဲဟွန်ဝေကိုအာဏာအလဲသုံးစားလုပ်မှုအာဂတိရောစားမှုတို့နဲ့တရုတ်အစိုးရကတရားဝင်ဆွဲချက်တင်လိုက်ပါတယ်အများပြည်သူလုံခြုံရေးဒုဝန်ကြီးတရုတ်ကမ်းခြေဆောင်တပ်အကြီးအကဲစားတဲ့တာဝန်တွေယူခဲ့စဉ်ကမန်ဟွန်ဝေအာဏာအလဲသုံးစားလုပ်ခဲ့တယ်လို့နိုင်ငံအရှေ့မြောက်ပိုင်းတန်ဂျင်းမြို့အစိုးရရှိနေရုံကဒီကနေ့ကြေညာပါတယ်ကျင်းတဲ့နိုင်ငံမှာနေထိုင်နေတဲ့မန်ဟွန်ဝေရဲ့ဇနီးကတော့ဒီဆဆွဲချက်တွေကိုပယ်ချလိုက်ပြီးတော့နိုင်ငံရေးဆောင်သူခင်မိုးကိုဖမ်းဆီးထားတာလို့ပြောကြားခဲ့ပါတယ်အင်တာဘိုရဲ့ဥက္ကဋ္ဌအဖြစ်သူ2016ခုနှစ်မှာရွေးကောက်ခံခဲ့ရတာပါအင်တာဘိုရုပ်ရုပ်ရှိတဲ့ပြင်သစ်ကနေဒီတရုတ်နိုင်ငံကိုပြန်လာစဉ်2018စက်တင်ဘာလမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူ့ကိုဖမ်းဆီးတဲ့အကြောင်းအင်တာဘိုကိုတရုတ်အစိုးရကအသိမပေးတဲ့အတွက်မန်ဟွန်ဝေဘယ်ရောက်နေသလဲဆိုတာအသိပေးဖို့တရုတ်အစိုးရကိုအင်တာဘိုကတရားဝင်တောင်းဆိုခဲ့ရပါတယ်လက်ပေးတာကိုလက်ခံတယ်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုဖမ်းဆီးခဲ့ကြောင်းနဲ့အင်တာဘိုဥက္ကဋ္ဌရာထူးကနေနှုတ်ထွက်တယ်လို့တရုတ်အစိုးရကနောက်မှကြေညာခဲ့ပါတယ်